ဲ့ထိုင်းစုကတော့ကြာတဝဲရင်နဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တည်ဆောက်ဖို့2008ခုနှစ်မေလမှာ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးတဲ့နောက်ဒီစီမံကိန်းကိုတည်ဆောက်ဖို့ contract ရခဲ့တဲ့ Italian Time Development IDP ကုမ္ပဏီကဥဆောင်ပြီး2012ခုနှစ်မှာစီမံကိန်းကိုစတင်အကောင့်ထည့်ဖော်ခဲ့တာပါဒါပေမဲ့စီမံကိန်းစတင်ပြီးတနည်းလောက်အကြာမှာတော့ဒေသခံတွေရဲ့ကန့်ကွက်မှုတွေစီမံကိန်းအတွင်းအကျုံးဝင်နေတဲ့လေပိုင်ရှင်တွေကိုရောကြီးပေးရတဲ့ငွေပမာဏအမေရိကန်ဒေါ်လာ33တန်းရှိခဲ့ပြီးထင်ထားရတဲ့များလွန်းနေတာတွေအပြင်မျှော်လင့်ထားသလောက်ငွေပင်ငွေရင်းအများအပြားနဲ့ရင်းနှီးမြှုပ်နှံမဲ့သူရှိမလာတာတွေကြောင့်2013ခုနှစ်မှာရပ်ဆိုင်းထားခဲ့ရပါတယ်။တကယ်လို့စီမံကိန်း PCP လုပ်ငန်းတွေစတင်နိုင်ရင်တော့ဒီတဝယ်ရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တို့ဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးစီမံကိန်းကြီးဖြစ်လာမှာပါ။ဒါကြောင့်လဲရပ်ဆိုင်းထားခဲ့ရတာ9နှစ်လောက်ကြာလာပြီဖြစ်ပေမဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့မြန်မာ၊ထိုင်းနဲ့ဂျပန်အစိုးရတို့ကကြိုးပမ်းခဲ့ကြတာမှာဂျပန်နိုင်ငံရဲ့အကူအညီနဲ့2018ခုနှစ်မကုန်ခင်မှာပြန်ဆနိုင်တော့မှာဖြစ်ကြောင်းတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်
ဟုတ်ပါရဲ့အရင်ရခင်ဆိုးရနေရသူတို့စာချုပ်တွေအများကြီးထုတ်ဆိုခဲ့ပါတယ်ကျွန်မတိရတဲ့လောက်စာချုပ်၈ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခု Italian Time Company နဲ့ Initial Phase ဆိုခေါ်တယ် Phase 1ပေါ့ Phase 1ကအေက9000ကျော်ကိုအဲဒီ Italian Time နဲ့သူတို့စာချုပ်ထုတ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် Italian Time ရဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့သူတို့စာချုပ်ထုတ်ခဲ့တဲ့ area ကိုတော့ကျွန်မတို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase ဆိုခေါ်ပါတယ် full phase ကိုဘာတွေနဲ့သူတို့စာချုပ်ထုတ်ခဲ့လဲဆိုတော့ကျွန်မတို့ဆိုးရရယ်မြန်မာဆိုးရရယ်ထိုင်းဆိုးရရယ်ဂျပန်ဆိုရရသူတို့စာချုပ်ထုတ်ခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစီကန်းနေတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဂျွန်လဆိုလို့ရှိရင်သူတို့ master plan အပြီးတက်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019 December မှာတခါကျမတို့ရှင်းပြခဲ့ပါတယ်သူ
တို့ဒဝေဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဒီရင်းနဲ့စီမံကိန်းဟာအင်မတန်အရေးပါကြောင်းကိုလည်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်
ကျောင်းတော်ဒဝဲဒီတာရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနဲ့စိတ်ကန်းကအဓိကခံကဏ္ဍအနေပါဝင်နေပါတယ်။ကိုကြီးသိတဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တဲ့ချစ်တော်အားချရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးတာအောင်မြင်သွားလို့ရှိရင်ကျောင်းတော်ဒီတာရဲ့စီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ
်။စီမံကိန်းအတွက်ပြည်ပြည်စုံနဲ့အစီရင်ခံစာကိုတော့အခုနှစ်ဇွန်လမှာထွက်လာမှာဖြစ်ပြီးမြန်မာထိုင်းနဲ့ဂျပန်အစိုးရတို့ဟာလည်းအစီရင်ခံစာမှာပါတဲ့လုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီနေ့စီမံကိန်းအကောင့်ထယ်ဖို့ရေးအတွက်စီမံအုပ်ချုပ်ရေးကော်မတီရှိထားပြီးလဲဖြစ်ပါတယ်။တနင်္သာရီတိုင်းဒေသကြီးအစိုးရအနေနဲ့ကတော့ဒေသန္တရအစိုးရဖြစ်တာနဲ့အညီရေးလျက်စစ်စတဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးရမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်။ဂျပန်နိုင်ငံကဂျိုက်ကာအနေနဲ့မူလကဒဝယ်ရင်းနဲ့စိတ်ကန်းအတွက်သာစီမံကိန်းရေးဆွဲပေးဖို့ရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်တနင်္သာရီတိုင်းကမ်းမြောင်ဒေသတစ်ခုလုံးအတွက်မတ်စတာပလန်ကိုရေးဆွဲခန့်ခဲ့တယ်လို့တဝဲအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒုက္ခထာလည်းဖြစ်တနင်္သာရီတိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးလည်းဖြစ်တဲ့ဥဖြိုးဝင်းထွန်းကပြောပါတယ်ရင်းနှီးစီမံကိန်းနဲ့စီးပွားရေးဆောင်တို့ကရရှိလာမဲ့အကျိုးအမြတ်ကိုမြန်မာထိုင်းဂျပန်သုံးနိုင်ငံအချို့တို့အကျိုးခံစား권ရှိမှာဖြစ်တယ်လို့ပြောပါတယ်မူလကအမေရိကန်ဒေါ်လာ 8.6 ဘီလီယံအကုန်ကျခံတည်ဆောက်ဖို့စီစဉ်ထားတဲ့ဒီစီမံကိန်းကြီးတစ်ခုလုံးရုတ်တရက်ရပ်တန့်သွားကြတာဟာအပြင်ကကြီးနေသူတွေအတွက်တော့အံ့အားသင့်စရာပါဒီစီမံကိန်းရပ်တန့်သွားတဲ့အကြောင်းရင်းတွေထဲမှာအီတလီယန်ထိုင်းကုမ္ပဏီဘက်ကရောမြန်မာအစိုးရဘက်ကပါအားနည်းချက်တွေရှိခဲ့တဲ့အကြောင်းဝန်ကြီးဦးဖြိုးဝင်းထွန်းကရှင်းပြပါတယ်
။ဟိုတကယ်ကရိုင်သူကရေရှိစီမံကိန်းလောက်ရမဲ့အပိုင်းဟိုဇုံကြီးတစ်ခုဖြစ်တယ်။ဟိုအေကာကရိုင်ဟိုသူကအကြီးပေါ့နော်4,800ဆိုတဲ့အေကာကတော်လေးကိုကြီးပါတယ်။8,800အကြီးဆုံးလို့ပြောလို့ရပါတယ်။ဒီရင်းနှီးစက္ကန့်အဲဒါမှမဟုတ်အီတလီယန်ထိုင်းကလည်းသူ့ရဲ့ဘတ်ဂျက်သုံးဆနိုင်မှုအတိုင်းတန်တဲ့သူကဟိုဆောင်ရွက်လေးရှိတဲ့တွေ့သူ့လည်းပဲဟိုဟိုရတနာပုံစံမျိုးမဟုတ်ဘဲနဲ့ခုနကပြောလို့ initial phase ကိုသူဆက်လုပ်ခိုင်းမှာကျွန်တော်တို့ဒီကျန်တဲ့အပိုင်းကိုကြတော့ကျွန်တော်တို့ဒီသုံးနိုင်ငံပေါ့
စီမံကိန်းပြန်ဆနိုင်ရေးအတွက်အဓိကအရေးပါဆုံးအချက်ဟာအခြေခံအဆောက်အုံဘိုင်းလိုအပ်ချက်တွေဖြစ်ပါလေ
Italian ထိုင်းကတော့ ready ဖြစ်နေပြီလားဆိုတဲ့သဘောကတော့လက်ရှိကတော့သူကလည်းပဲကျွန်တော်ခုနကပြောတဲ့ infra ပေါ့ဟိုသူဘယ်လိုပဲဆောင်ရွက်ဆောင်ရွက်ကျွန်တော်တို့ဒီ infra ဘိုင်း on နေသေးတော့သူလည်းပဲစိတ်အောင်လုံးနေဖိတ်ခေါ်လို့ရှိရင်တော့လာမှာမဟုတ်ပါဘူးအဲ့တော့ကျွန်တော် infra ဘိုင်းအဓိကဒီပါဒီဇုံရဲ့ပြဿနာ infra ပါအခြေခံစောင့်အောင်မရှိတဲ့အတွက်ဟိုရင်းနှီးမြှုပ်နှံမဲ့လူကဘယ်လိုပဲကောင်းကောင်းလာဖို့အခြေအနေနည်းတာပေါ့နော်မလာတာပါလမ်းတစ်ခုပြင်ဆင်ရမယ်နောက်ချက်ကကျွန်တော်တို့ဟိုရေးတည်ဆောင်ဖြစ်တဲ့လျှက်ဆက်ပေါ့လျှက်ဆက်ရလဲပဲကျွန်တော်တို့ဒီ ဟိုပြည်တော်စုကနေပြီးတော့ဂရက်ကိုကျွန်တော်တို့ဒဝဲအထိကိုဟိုဒဝဲအဲတံပေါက်ကနေပြီးတော့ကျွန်တော်တို့ဒီဟိုပေါ့ဘန်နဲ့ပေါ့ဘန်နဲ့ ဒီနှစ်ခုပြည့်စုံဝိုင်းနေအောင်မှာကျွန်တော်တို့ဇုံရစဖို့ဆိုတာတော်တော်လေးလာလာကောင်းပါတယ်။ဟုတ်ကဲ့။စီမံငွေအတွက်အဓိကတော့ချက်ဖြစ်တဲ့လမ်းဖောက်တဲ့လုပ်ငန်းတွေပြည်စည်းဖို့အတွက်တင်မယ်နှစ်နှစ်ခွဲလောက်ကြာနိုင်တယ်လို့ဆိုပါတယ်။ကျွန်တော်ခုနပြောလို့ဒီလမ်းပေါ့လမ်းကတော့ကျွန်တော်တို့အခုစမယ်ဆိုရင်တော့လ
30%ကျွန်တော်တို့အင်ဖရာပြည်စုံနဲ့နေရာနဲ့ညီတယ်ရန်ကုန်မြို့နယ်မီးလက်ရှိတဲ့လမ်းလက်ရှိတဲ့အားလုံးပြည်စုံနဲ့ဒေသကျွန်တော်ဒေသတောင်တီးချားနေရာလို့ဖြစ်နေတယ်။တရားအစ်တေပြန်လဲတိစောက်တာနဲ့လမ်းဖောက်လို့ရေးလို့အတွက်အကုန်ကြဆေးကိုတော့ပြည်တော်စုအစိုးရနဲ့တိုင်းဒေသကြီးအစိုးရတို့ကဇာတူအကုန်ကြခံကြတာဖြစ်ပါတယ်။စက်မှုစုံလက်ပတ်နိုင်ရေးအတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ Simangin engineer lepie, Simangin sare chinga salo, Mimanangama, Toshok nila get to lepide, Tanning and da Mr. Anangaro, through common in a Nema Tine, Japan, Suyaro, Nidu, Simangin pian salo jow, Tabime, Pechima, pian sana me, Suragaro, Jaikaga lame, the ring a chair letty upon Mada Muti Nijow, view you go Piopiagabare.
ဒီစီမံကိန်းမှာအင်းနီရှယ်ဖေ့စ်ကနဦးအကောင့်ထဲပေါ်ရမယ့်အဆင့်နဲ့ဖူးလ်ဖေ့စ်ကိုစကင်ဖေ့စ်ဖြစ်တဲ့ဒီစီမံကိန်းတစ်ခုလုံးရဲ့ဂျန်နယ်အစိပ်ပိုင်းတွေကိုအပြည့်အဝအကောင့်ထဲပေါ်ပေးမယ့်အဆင့်ဆိုပြီးနှစ်ပိုင်းခွဲထားပါတယ်စက်ရုံအလုပ်ရုံတွေအသေးစားနဲ့အလတ်စားဒီပိုင်းတိုင်းစီးပွားရေးလုပ်ငန်းတွေပါဝင်မဲ့ဇုံအလိုက်ခွဲထားတဲ့ကနဦးအဆင့်ကိုအီ
အလုတ်သမားတွေနဲ့စီကားနေမဲ့အစားဆောက်လက်စတန်းလန်းအဆောက်အုံတွေတပိုင်းတစပြည့်စည်ရွေးနေတဲ့အဆောက်အုံတွေနဲ့အဆောင်ချထားတဲ့လူတအူးနှစ်ဦးသာရှိနေကြပါတယ်ရင်းနှီးစိတ်ကမ်းနဲ့စက်မှုစုံတို့အတွက်တတ်မှတ်ထားတဲ့မြင်းနေရာဟာအေကလေးတောင်းရှစ်ထောင်လောက်ရှိနေတာအပြင်မူလကလေးကအခြေခံအဆောက်အုံကောင်းကောင်းမွန်မွန်ရှိတဲ့ဒေသမဟုတ်တာတွေကြောင့်မိုးရသည်မဟုတ်တဲ့အခြေမှတောင်သွာလာရေးအတွက်အခက chigan sao on bai san ya akhet khe de ko phit shin pe bi ya tha de atai da de we yin ne siman ngain ko account the pho le pat nai me so yin da ha a shi taw a sha tai ma a ji song si bwa yi song de khu phit la ma ba da jaung le di yin ne siman ngain pho de ta kan a taw mya mya ga le a lou kai khwen lan ne paw la me so de myo lin che ne a tha yu ne ma ka be de ta rin nang gan ni ne u yo pa tai ka nang gan ni a thi sai win za mu khan ni ya ba de Tabime, Yene Simangene Sibai Zonu Ami Muha, Yini Myonamu Balauti, Yao Lamale, Sure Aboma, Myaji Mutini Rajao, Aumime Ma Aumye Musure, Kesagaro, Baduma Atama Pyona in Dibau.
When are Wabo Mutidabo, Invest Membo Mutidabo, say only with Lame, Kunabo, and Friday, Kuku, Pizalame, Panama or Jaguji Babo, the lamp you wallow shin or Panamazo, Kanzama or Kidwalogame. ที่ตัวลงงานที่ตัวลงงานทั้งหมดมาลงงานเช่นนี้ปลาลานายเนี่ยจังหวะอะไรแบบนี้เลยนะบริษัทตัวนั้นนี่กันนี่แหละไทม์มาจะปั้นลงงานเช่นนี้มีอะไรสิ่งจะปั้นแล้วแต่ในตอนนี้ใช้เวลาอะไรใช้เวลาอะไรสุดละประมาณเช่นตัวบอสเบียนเนี่ยไม่ใช่เงินเลี้ยงจงเล่าว่าไม่ใช่แต่ในงานเล่ามาดีในตอนนี้ตัวคู่เว้ยเงินเลี้ยงจงลดเลยปีรอจังหวะเล่นในการบริการเล่าว่าไม่ใช่ไอ้เช่นเดียวตัวเราพิจารณาจังหวะยังยันได้ได้ตัว
ตัวเนี่ยใจนี่เราแข่งแล้วไปปั๊มเอาตัวเราไหนเนี่ยตายหมดคู่สู้เองตัวเราเกย์อยู่เยอะมันบิดได้เยอะอะไรมาทุบิดตาเฟ็ดเองสิปั๊มเราเกย์อยู่เพื่อทุเรศกูจะเราโมยทุเรศเรา
ဒါနဲ့တော့တိုင်းမှာရှိတဲ့နှစ်ဖက်လုံးကမြန်မာရှိုးပြီးသားလည်းဖြစ်တယ်ခုနကပြောတဲ့သဘောပေးရတယ်မရှိဘူးဘာသာရေးပြည်ပကမရှိဘူးရှီလျားလည်းကမ်းယူနိုင်ရင်လည်းရှိတယ်ပြီးတော့ခုနကပြောလို့တိုးတက်ပြီးသားနိုင်ငံတွေဖြစ်တဲ့ဒီထိုင်းတို့မလေးရှားတို့စင်ကာပူတို့နဲ့လည်းနှီးဆုံတိုင်းပေါ့ဒီရင်းနဲ့စီမံကိန်းကိုညှော်မှန်းထားတဲ့အတိုင်းအကောင့်ထဲပေါ်ပြီး လေပတ်နိုင်မယ်ဆိုရင်တော့ဒေသခံတွေအတွက်အလောက်ကန်အခွင့်အလမ်းတွေပေါ်ထွက်လာမှာဖြစ်သလိုတနင်္လာနေ့တိုင်းဒေသကြီးရဲ့ဖွံ့ဖြိုးမှုအတွက်လည်းအကြီးအမားဆုံးအထောက်အကူဖြစ်စေပြီးနိုင်ငံတော်အတွက်ပါအခွင့်အရေးရရှိစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဆရာရွက်ပေါ်မှာရေးဆွဲထားတဲ့စီမံကိန်းတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်တဲ့အခါလွှဲချော်တတ်တာတွေရှိတတ်သလိုတစ်ဖက်မှာလည်းဒေသခံတွေန